ထန်တာလို့မပါရက်လာတူတော်မောင်လုံခဲ့တဲ့3 4နှစ်လောက်တုန်းကတရုတ်နိုင်ငံမှာတကဘာလုံးကလူတွေအန်အောမှင်တက်သွားစီမဲ့လူလူရှူတဲ့အဖြစ်ပြက်ကြီးတစ်ခုဖြစ်ပွားခဲ့တယ်။လူများတော်လာနေတဲ့မြို့လက်ကောင်လမ်းမကြီးဘေးမှာကားတိုက်ခံရပြီးသွေးအလေးလေးနဲ့တင်ငယ်စောနဲ့မျောနေတဲ့အသက်2နှစ်အရွယ်ကလေးမလေးတယောက်ကို CCTV ကနေရိုက်ကူးတွေ့ရှိခဲ့တယ်။ CCTV ကရိုက်ကူးမိတဲ့အထဲမှာအန်အောဝန်းနေစရာကောင်းတဲ့လူသားတွေရဲ့လူလူရှူမှုကိုပါတကဘာလုံးကမျက်ဝါးထင်ထင်မြင်တွေ့သွားခဲ့ကြတယ်။သွေးအလေးလေးဖြစ်နေပြီးတင်ငယ်စောနဲ့မျောနေတဲ့ကလေးမကလေးကိုလန်တော်လန်လာတွေကငယ်ဆောင်ကြည့်တာကလွဲလို့ဘယ်သူမှကူညီဖေးမတာမရှိခဲ့ဘူးကလေးမလေးဟာဒီအတိုင်းသွေးအလေးလေးနဲ့လဲနေတာမိနစ်20လောက်ထိကြာမြင့်ခဲ့တယ်နောက်ပိုင်းတန့်ရှင်းရေးဝန်ထမ်းအမျိုးသမီးတယောက်ကတွေ့ရှိပြီးလူနာတင်ကားကိုဖုံးဆက်အကြောင်းကြားပေးခဲ့တယ်ဒါပေမဲ့သွေးထွက်လူမီကလေးမလေးကဆုံးပါသွားခဲ့ရပါတယ်ငါတူလူတယောက်တင်ငယ်စောနဲ့မျောနေသည့်တိုင်အောင်ကိုနဲ့မဆိုင်လို့လစ်လူရှုပြီးအတော်လာမပြတ်ခဲ့တဲ့လူတွေရဲ့နှလုံးသားကင်းမဲ့မှုအံ့ဩမှင်တက်သွားမိခဲ့ကြတယ်အလုံးတည်ပြီးတဲ့အတိုင်းကရုနိုင်ငံမှာလည်းပြီးခဲ့တဲ့ဖေဖော်ဝါရီလ21ရက်နေ့ကတောင်ငူမြို့နယ်ကေတုရီမြို့တင်မှာရက်ဆက်ကြမ်းကြုတ်တဲ့နှလောင်းပြိုင်လူသတ်မှုကြီးတစ်ခုဖြစ်ပွားခဲ့တယ်။အင်္ဂလန်ကိစ္စနဲ့ရန်ကုန်ကနေကေတုရီမြို့တင်ကိုရောက်လာတဲ့ဇနီးမောင်နှံနှစ်ယောက်ကိုမြို့ကန်တာဖနှစ်ယောက်ကလမ်းမီးတိုင်ကျွေသည့်အဟောင်းနဲ့လူမြင်ကွင်းထဲမှာမသိမချင်းသူ့နဲ့ရိုက်တက်ခဲ့တဲ့ဖြစ်စဉ်ဟာမြင်ရအကြရသူအပေါင်းကိုတုံလှုပ်ခြောက်ခြားစေခဲ့တယ်။အဖေနဲ့အမေသွေးရဲရဲတန်ရဲရဲထုရိုက်တပ်ဖြတ်ခံရတဲ့အချိန်မှာအတူပွားသွားတဲ့တမင်းငယ်ကလေးကကဲပါယူပါနဲ့ပတ်ဝန်းကျင်ကိုခုံပေါက်အကူအညီတောင်းနေပေမဲ့ဘယ်သူမှမကူညီခဲ့ကြဘူးကိုနဲ့မဆိုင်တယ်လို့ဘေးကနေကြက်ပွဲကြည့်တယ်လို့ဝိုင်းကြည့်နေခဲ့ကြတယ်ငါတူကိုနဲ့မဆိုင်တယ်လို့ရက်ကြည့်နေမဲ့အစားအာလုံးတက်ညီလက်ညီကူညီဖေးမခဲ့ကြရင်အခုလိုဖြစ်ဆိုးမျိုးနဲ့ကြုံခဲ့ကြမှာမဟုတ်ပါဘူးဒီနေရာမှာတရုတ်နိုင်ငံကကူတူမဲ့ဖြစ်ခဲ့ရတဲ့နှစ်နှစ်တမင်းကလေးရဲ့အဖြစ်ဆိုးနဲ့ကေတုရီမျိုးတင်မှာရရက်ဆက်ဆက်အသက်ခံလိုက်ရတဲ့လင်မယားနှစ်ယောက်ရဲ့ကြည်ကွဲပွဲရာဖြစ်ဟာလူသားကြည်ကွဲပွဲရာဖြစ်ရဟာလူသားတွေရဲ့စာနာကူညီမှုကင်းမဲ့တဲ့နှလုံးသားကိုမိမောင်းထိုးပြလိုက်တယ်လို့ဖြစ်ခဲ့ပါတယ်ငါတူဒီလိုစာနာကူညီမှုကင်းမဲ့စေအောင်ဘယ်လိုအကြောင်းတရားတွေကဟန့်တားကာစီထားတယ်လဲဆိုတာစိတ်ငုကြည့်ပြီးတော့အဓိကကြတဲ့အချက်နှစ်ချက်ကိုသုံးသပ်မိပါတယ်ပထမအချက်ကကူညီကယ်ဆယ်မိရင်လူသက်သမားကကိုယ့်ကိုယ်ပါရန်ရှာလာနိုင်မလားဆိုတဲ့ကြောက်ရွံ့စိတ်ရဲ့နောက်တစ်ချက်ကကူညီမိရင်နောက်ခါတရားရုံးမှာတတ်သိအနေနဲ့လိုက်ပါဆောင်ရမယ့်အခြေအနေတွေကိုစိုးရွံ့မိတာကြောင့်ဖြစ်ပါတယ်ဘာလို့နိုင်ငံကတရားကျုံးတွေအကြောင်းလဲအလုံးသိကြပါရဲ့အမှုတစ်ခုဖြစ်ရင်နှစ်ပေါက်အောင်တရားရင်ဆိုင်နေရတာတက်တည်းအနေနဲ့လည်းအလုတ်ပြက်အကင်ပြက်ရုံချင်းတွေခဏခဏတွားရတဲ့အပြင်ကိုယ့်အိတ်ခဲကစိုက်ပြီးခီးစိတ်တွေပါအကုန်ကြခံနေရတာကြောင့်ဘယ်သူကမှလှုပ်ရှုပ်ခံအမှုပတ်ခံပြီးကူညီဖေးမဖို့မကြိုးစားကြတော့ပါဘူးဒီချက်ကလူတွေကိုစာနာကူညီမှုကင်းမဲ့စေတဲ့နှလုံးသားကင်းမဲ့စေတဲ့လူတွေအဖြစ်ကိုတွန်းပို့လိုက်တာဖြစ်ပါတယ်တစ်ခဲရှိရင်စင်ရှင်လုံးတရားကင်းမဲ့ကစိတ်ရိုင်းဝင်ပြီးတတ်ဖို့ဖြတ်ဖို့လောက်တာစဉ်းစားလာကြတာဟာလေစိုးရိမ်ပွဲရာအနေထားပါမြန်မာနိုင်ငံမှာရှိတဲ့အကျဉ်းထောင်တွေထဲမှာလက်ရှိအကျဉ်းသား6000ကျော်လောက်ရှိနေပါတယ်2018ခုနှစ်အတွင်းရန်ကုန်တိုင်းဒေသကြီးတစ်ခုထဲမှာတင်လူတက်မှုပေါင်း180ကျော်ဖြစ်ပွားခဲ့တယ်လို့ရဲမှတ်တမ်းတွေကသိရပါတယ်မြန်မာနိုင်ငံမှာရဲတပ်ဖွဲ့ဝင်ပေါင်း9000ကျော်ရှိပြီးတကောင်စင်းရရဲတအူးလျင်ပြည်သူ1300ကျော်ကိုထိန်းသိမ်းနေရတာကြောင့်ပြည်သူနဲ့ရဲအင်အားချိုးစားမညီမညှဖြစ်နေတာကလည်းမှုကင်းတိုးပွားလာနေတာရဲ့အကြောင်းတရားဖြစ်တယ်လို့သိရပါတယ်ငါတူလူကြီးထူထပ်များပြားလာမှုကလည်းမှုကင်းဖြစ်စဉ်ဖြစ်ပွားမှုများပြားလာရခြင်းရဲ့အကြောင်းတရားဖြစ်တယ်ယခုလက်တလောဖြစ်ပွားနေတဲ့မှုကင်းဖြစ်စဉ်တွေပေါ်တာဝန်ရှိတဲ့သူတွေအနေနဲ့ထိထိရောက်ရောက်ကင်တွေဖြည့်ရှင်းမှုနဲ့တားဆီးကာကွယ်နိုင်မှုနည်းပါးနေတာကလည်းစိုးရိမ်စရာအနေထားတစ်ခုပါခုလက်တလောကေတူမတီမျိုးသစ်ကလူသတ်မှုနဲ့ပတ်သက်ပြီးတရားစွတ်တော်ရှင်းနေဦးရောဘတ်ဆန်အောင်ကလူသတ်သမားတွေဟာထောင်ထဲရောက်သွားပြီးမဲ့လွတ်ငြိမ်းချမ်းသာခွင့်ကသူတို့ကိုကာကွယ်ပေးထားသလိုဖြစ်နေတဲ့အကြောင်းလက်ရှိမှာတရားစီရင်ရေးအမှန်တကယ်တိုးတက်လိုပါကတရားရေးကိုကျွမ်းကျင်ပြီးအတိုင်းမခံရတဲ့တရားသူကြီးတွေနဲ့သာမှုကင်းတွေကိုကင်တွယ်ရန်လိုအပ်ကြောင်းပြောသွားခဲ့ပါတယ်။ငါတို့နိုင်ငံရဲ့စီးပွားရေးချွတ်ချုံကြမှုပညာရေးနှိမ့်ကြမှုအလုံးလက်မဲ့တွေပေါများလာမှုတစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံရမှုတွေကအမှုကင်းတွေဖြစ်ပေါ်လာအောင်တွန်းအားပေးသလိုဖြစ်နေပါတယ်။ကိုယ့်ဘက်ဝန်ကြီးမှာမှုကင်းတွေဖြစ်လာရင်ကူညီဖေးမဖို့စူးစမ်းကျင်သူတွေကလည်းတရားရုံးတွေကိုအယုံကြည်မရှိတော့တာကြံ့ကြာလွန်းတဲ့တရားစီရင်မှုတွေကြောင့်အလုတ်ပြက်အကင်ပြက်ဖြစ်စေမှာကိုတွေးမိပြီးကုညီရှင်စိတ်ကင်းမဲ့ကုန်တာကြောင့်အစိုးရအနေနဲ့တရားဥပဒေစိုးမိုးရေးနဲ့ကြံ့ကြာလွန်းနေတဲ့တရားစီရင်မှုပုံစံခင့်မမိတော့တဲ့ဥပဒေချုပ်ကိုအမြန်ဆုံးပြုပြင်ပြောင်းလဲတင့်ကြောင်းအကြံပေးရင်းဒီတစ်ပတ်ဒီကုန်းချုပ်လိုက်ပြစေမင်းလဲအားရင်ငါဒီစာပြန်မှာချစ်လာစွာသောမင်းရဲ့အဖစန်နီဦး